မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်လွှားမှာပြီးခဲ့တဲ့နှစ်ထဲလူသားချင်းစာနာမှုဆိုင်ရာဝန်ထမ်းစုစုပေါင်း280ဦးစံချိန်တင်သေဆုံးခဲ့တဲ့အထိအကြမ်းဖက်မှုတွေပေါ်ပေါက်နေတာဟာလက်ခံနိုင်စရာမရှိကြောင်းကုလသမဂ္ဂကဒီကနေ့ပဲရှုတ်ချလိုက်ပါတယ်။ဂါဇာမှာဖြစ်နေတဲ့အစ္စရေးနဲ့ဟားမတ်စစ်ပွဲကြောင့်ဒီနှစ်အတွင်းသေဆုံးမှုပိုတိုးလာနိုင်တယ်လို့လည်းသတိပေးထားပါတယ်။အကူအညီပေးရေးဝန်ထမ်းတွေပေါ်အကြမ်းဖက်တာဟာလုံရုပ်လုံစင်တစ်ခုလိုဖြစ်လာနေတာတာဝန်ယူမှုတာဝန်ခံမှုတွေမရှိတာတွေဟာအသိဉာဏ်ကင်းမဲ့လွန်တဲ့လုပ်ရက်ဖြစ်ပြီးဒီလုပ်ရက်တွေကြောင့်အကူအညီပေးရေးလုပ်ငန်းစဉ်တွေဟာနေရာတိုင်းမှာအန္တရာယ်ဖြစ်နေတယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ယာယီညွှန်ကြားမှုကဒီကနေ့မှကြာရောက်တဲ့ကမ္ဘာလူသားချင်းစာနာထောက်ထားမှုနေ့ထုတ်ပြန်ချက်မှာပြောထားပါဗျ။2022ခုနှစ်ကအကူအညီပေးရေးလုပ်သား118ဦးသေဆုံးခဲ့ပြီး2023ခုနှစ်မှာ280ထိသေဆုံးခဲ့တာဖြစ်တဲ့အတွက်ရာဂိုင်းနှုန်းအဖြစ်139ရာဂိုင်းနှုန်းတိုးလာတယ်လို့ UNOCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။